Welcome to the Voice of America in Burmese.
Welcome ya, mingla welcome ya. Voice of America and the Tosa Kukune, October 26th, Sunday night ke season we go. American Pitong Zoo Mudo, Washington DC ga ni 92 meter 24, 92 meter 40, 92 meter 51 ga ni na sin nai dilo. Voice Facebook samena VOA Burmese News ကနေလည်း Radio Tolin Jane နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ရဲမထွန်းပါဒီနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီနေ့မနေ့ဖက်သတင်းတွေကိုဒေါခင်မျိုးသိန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါဆီးရီးယားရှေ့ပိုင်းကနေ American တပ်ဖွဲ့တွေရုံနေပြီဖြစ်ပေမဲ့ရေနံတွင်းတွေကိုကောက်ဝဲဖို့အင်အားတိုးမြင့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်EU တွေကနေပြည်တွေနှုတ်ထွက်ရမယ်နောက်ဆုံးရက်ကိုတိုးပေးဖို့ EU ဖွဲ့ဝင်တွေသဘောတူပေမဲ့ရက်အတိအကျမထွက်သေးပါဘူးဒီအမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲတိုးတက်မှုရနေတယ်လို့အမေရိကန်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီး NLD ပါတီနဲ့လာမယ့်2020ရွေးကောက်ပွဲအကြောင်းသုံးသပ်ချက်တချို့ကိုအခုလိုကြားရပါမယ
်။ကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲ။အစိုးရဖွဲ့ရင်တော့ NLD က52တိရနိုင်လို့ရရနိုင်မယ်အနည်းဆုံး။အဲ့လိုရလို့ရှိရင် NLD ဆိုရပြန်ဖွင့်နိုင်မယ်
မြန်မာနိုင်ငံရေးအကဲခပုတ်ကိုတချို့ရဲ့သုံးသက်ချက်တွေကိုသတင်းတွေအပြည့်နားဆင်ရပါမယ်အဲ့ဒီနောက်တော့ EA လက်နက်ကိုင်အဖွဲ့ကဒီနေ့တည်းဖမ်းဆီးသွားခဲ့တဲ့ဖလက်ဝတ်ဒေသမှာဒေသခံတွေအထက်82ယောက်ပြန်မလွတ်သေးတဲ့ပြည်တွင်းသတင်းနဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်တွေအတွက်ကုန်ကျစရိတ်နဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားဆွေးနွေးပွဲအကြောင်းသတင်းဆောင်မနဲ့အတူတခြားထူးခြားတဲ့သတင်းလာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုပထမဆုံးတော့စနေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
စီးရီးယားနိုင်ငံရှေ့ပိုင်းကနေအမေရိကန်တပ်ဖွဲ့ဝင်အများစုကိုရုတ်သိမ်းနေပြီဖြစ်ပေမဲ့လေရေနံတွင်းတွင်နဲ့ရေနံလုပ်ငန်းနေရာတွေကို IS အကြမ်းဖက်ဝါဒီအဖွဲ့ရန်ကနေကာကွယ်နေတဲ့တပ်ဖွဲ့အင်အားကိုတိုးမြင့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ရေနံတွင်းတွေကို ISIS ရန်ကနေကာကွယ်ဖို့ဒါယာအဇော်ဒေသကတပ်ဖွဲ့အင်အားကိုတိုးမြင့်ရေလှုပ်ဆောင်နေပါတယ်လို့အမေရိကန်ကဝေးဝန်ကြီး Mark Esper ကတောက်ကြနေမှာသတင်းတော်တွေကိုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ Brussels မြို့တော်မှာမြောက် Atlantic စာချုပ်အဖွဲ့ NATO နဲ့ဆွေးနွေးပွဲတွေလုပ်ပြီးတဲ့နောက်ဝန်ကြီး Esper ကအဲ့လိုပြောတာပါ။ Syria ရှိမြောက်ပိုင်းမှာအမေရိကန်ထူးတပ်ဖွဲ့ဝင်1100လောက်ကိုစစ်ထားပြီးတော့ IS အစွန်းရောက်အဖွဲ့ကိုအပြီးတိုင်ချိန်မုံနိုင်ရေးအမေရိကန်ဦးဆောင်တဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အများအားဖြင့် Court Syria Democratic တပ်ဖွဲ့ SDF နဲ့ကြကြပြင်းပြင်းပူးတွဲလှုပ်ဆောင်နေတာပါ။ IS တွေထိန်းချုပ်ထားတဲ့နောက်ဆုံးနေ့မျိုးကိုပြီးခဲ့မှလာမှာပြိုင်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ SDF တပ်ဖွဲ့တွေဟာကြံနေသေးတဲ့ IS ဟိုးဝဲအဖွဲ့လေးတွေကိုရှင်းလင်းတာခေါင်းပြန်မထောင်လာနိုင်အောင်တားဆီးတာတွေကိုလုပ်ခဲ့ကြပါတယ်။ဒါပေမဲ့ဒီလအစောပိုင်းမှာတော့အမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်။အဲဒီနောက်မှာတူရကီဆွေရကအကြမ်းဖက်ဝါဒီတွေဖြစ်သူတို့သတ်မှတ်ထားတဲ့ Kurd လက်နက်ကင်တွေကိုအဲဒီဒေသကနေရှင်းထုတ်ဖို့ဝင်တိုက်ခဲ့ပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျန်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးခဲ့တယ်။အထူးစုံစမ်းမှု Robert Mueller ရဲ့ထွက်ဆိုချက်တွေလွှတ်တော်ကိုပြည့်ရဖို့အတွက် Washington DC တရားရုံးတရားသူကြီးချုပ် Barry Howard ကတရားရေးဌာနကိုတောက်ချနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာသမ္မတ Donald Trump ကိုတရားစွဲနိုင်မှုအတွက်စုံစမ်းနေတဲ့ Democrat တွေအတွက်အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွှတ်တော်နဲ့အချက်လက်တွေမျှဝေမှုကိုတရားရေးဌာန DOJ ကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမှားကြောင်းWashington DC တရားရင်ကျုပ်တရားသူကြီးကပြောပါတယ်ဖွဲ့စည်းပုံဥပဒေအရသမ္မတကိုတရားစွဲတိုက်မစွဲတိုက်ဆုံးဖြတ်ရမယ်လွှတ်တော်အနေနဲ့အထူးစုံစမ်းမှုရဲ့2နာရီနီးပါးကြာစုံစမ်းသိရှိထားချက်တွေအတွက်ပြန်ပြီးစုံစမ်းစရာမလိုအပ်တယ်လို့ဂျူရီလူကြီးတွေနဲ့အထူးစုံစမ်းမှုစီမှာထွက်ဆိုထားတဲ့တက်သေးတွေရဲ့တလွဲထွက်ဆိုမဲ့အန်ဒီယေကိုလည်းပူစရာမလိုတော့ဘူးလို့ဟာဝဲရဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မော်လာရဲ့စုံစမ်းမှုနဲ့ပတ်သက်ပြီးအောက်တိုဘာဒီမိုကရက်အမတ်တွေဟာဒီလအစောပိုင်းကြားနာပွဲမှာ FBI တက်သေးကိုမေးမြန်းထားတဲ့မိတ်တူအချင်းချုပ်ပါဝင်တက်သေးထောက်တာလုံလုံလောက်လောက်ရခဲ့ပြီးသားဖြစ်ကြောင်းကြားရေးဌာနရှိနေတွေကညင်းချက်ထုတ်ထားပါတယ်။
အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂ EU လည်းကနေပြည်ထောင်နိုင်ငံနှုတ်ထွက်ရမယ်။နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်တိုးပေးဖို့ပြည်ထောင်ကပန်ကြားရာကိုသဘောတူလိုက်ပြီဖြစ်ပေမဲ့ဘယ်လောက်ကြာကြာရက်ထပ်တိုးပေးမယ်ဆိုတဲ့ပုံမှာတော့မဆုံးဖြတ်ကြရသေးပါဘူး။ EU ရဲ့ကြံအဖွဲ့ဝင်28နိုင်ငံတောက်ကြနေကဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဆွေးနွေးကြပြီးတဲ့နောက်ရက်ထပ်တိုးပေးဖို့လိုတယ်ဆိုတာအပြည့်အဝသဘောတူညီချက်ရကြတယ်လို့အမည်မဖော်တဲ့ EU တာဝန်ရှိသူတူကပြောပါတယ်။ Brexit နောက်ဆုံးသတ်မှတ်ရက်အောက်တိုဘာလ31ရက်နေ့ရောက်ဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲEU ဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးပြီးသဘောတူကြတာပါတတိယအကြိမ်မြောက်ဘယ်လောက်ကြာကြာရက်ထပ်တိုးပေးရမယ်ဆိုတာ EU သံတမန်တွေဆွေးနွေးကြပေမဲ့ရက်သတ်မှတ်မယ်ဆိုရင်ပြည်ထောင်နိုင်ငံရဲ့အခြေအနေပေါ်လွှမ်းမိုးမှုရှိသွားနိုင်တာကိုစိုးရိမ်ကြတယ်လို့သံတမန်တွေကပြောပါတယ် ဒီသတင်းပတ်ကွန်ရက်တွေမှာ EU တာဝန်ခံတွေဆက်ပြီးလုပ်ကိုင်ဆောင်ရွက်ကြမှာဖြစ်ပြီးနောက်သတင်းမှာစောပိုင်းကြရင် Brussels မှာထပ်တွေ့ကြမယ်လို့အမည်မဖော်တဲ့တာဝန်ရှိသူကပြောပါတယ်။ပြည်ထောင်ကတော့အောက်တိုဘာလ31ရက်နေ့ကနေပြီးနောက်ထပ်3လထပ်တိုးပေးဖို့ပန်ကြားထားပါတယ်
။ Afghanistan စစ်ပွဲအဆုံးသတ်ရက်အတွက် American နဲ့ Taliban တို့ကြားသဘောတူညီမှုညအောင်ညှိနှိုင်းဆွေးနွေးမှုတွေစောစောပြန်ပြီးဆဖို့ Russia တရုတ်နဲ့ Pakistan ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်။ American နဲ့ Taliban တို့ကြားနှစ်ရှည်ကြတဲ့ဆွေးနွေးမှုတွေလုပ်နေရကနေ Afghanistan နိုင်ငံကဘူးမှာ Taliban တို့ရဲ့တိုက်ခတ်မှုကြောင့်တည်ဆုံသူတွေထဲ American စစ်သားတို့ပါသွားတဲ့အတွက်ဆွေးနွေးပွဲတွေကိုသမ္မတ Donald Trump က September လအစောပိုင်းမှာရုတ်တရက်ရက်ဆိုင်လိုက်တာပါ။တောက်ကြနေကတော့ရုရှားဆွေရောကကမကထလုပ်ပြီးအာဖဂန်ဆိုင်အမေရိကန်ညှိနှိုင်းရေးမှူးချုပ်ဇာမီခါလီဇတ်နဲ့တူတရုတ်နဲ့ပါကစ္စတန်ကိုယ်စားလှယ်တွေကစစ်ဘေးရန်ခံနေရတဲ့အာဖဂန်နိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးအရာရောတန်တမာရေးအရာပါရေရှည်ဖြည့်ထုတ်ဖို့အတွက်ပူးတွဲကြိုးစားတဲ့အနေနဲ့ပြန်လည်သုံးသပ်ခဲ့ကြတာပါ။အာဖဂန်ဆွေရောရဲ့တာလီဘန်တို့ရဲ့ဆွေးနွေးပွဲတွေဖြစ်လာအောင်လမ်းကြောင်းပေါ်ဆောင်ပေးဖို့အမေရိကန်နဲ့တာလီဘန်တို့ကြားညှိနှိုင်းမှုလုပ်ငန်းစဉ်တွေပြန်ဆပြီးသဘောတူညီချက်ရအောင်လုပ်ရေးကိုရုရှားတရုတ်နဲ့ပါကစ္စတန်တို့ကထောက်ခံကြောင်းဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ပြည်ဝင် American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်ဝင်ကနေစနေမနက်ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။တရုတ်နဲ့အမေရိကန်ပြည်တော်စုကြားကုန်သွယ်ရေးဆိုင်ရာပြည်ပဆုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်။သဘောတူညီချက်ရဲ့ကဏ္ဍတစ်ချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်မှုတွေပေါ်အမေရိကန်ဒုတိယမတော်မိုက်ပန့်စ်ကဝေဖန်ပြောဆိုပြီးနောက်တစ်ရက်မှာပဲနိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးကြတာပါ။နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးစုပွဲကိုအဆုံးသတ်နိုင်ရင်ဆက်ဆက်ညှိနှိုင်းနေကြတာနဲ့အမျှထရန့်အစိုးရအနေနဲ့လက်လျောမှုတချို့လုပ်ဖို့စံနှုန်းရှိတယ်လို့တော့ဒုတိယမတော်မိုက်ပန့်စ်ကပြောခဲ့ပါတယ်။ကုန်သွယ်ရေးစစ်ပွဲဖြစ်နေတာဒုတိယနှစ်ထဲဝင်လာပြီဖြစ်တာနဲ့မြောက်တရုတ်နဲ့အမေရိကန်ကြားတင်းမာမှုကတော့အရှိန်မြင့်နေစေဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝပ်ရှရက်ကိုပန်ချက်ပြည်နယ်လာဟိုတရားရုံးချုပ်ကတောက်ကြနေမှာအာမခံနဲ့လှုပ်ပေးလိုက်ပါတယ်။ဒါကြောင့်မစ္စတာရှရက်ဟာသူ့နေအိမ်မှာဖြစ်စေနိုင်ငံခြားမှာဖြစ်စေစိတ်ကူတမှုခံယူဖို့အတွက်လုပ်နိုင်မယ်လို့သူ့မိသားစုနဲ့သူ့ရှေ့နေကပြောပါတယ်။ဝန်ကြီးချုပ်ဟောင်းရှရက်ရဲ့ညီကိုတော်သူအတိုက်ခံပါကစ္စတန်မွတ်စလင်ဖွဲ့ချုပ်ပါတီခေါင်းဆောင်ရှဘပ်ရှရက်ရဲ့အတနာခံရှောက်ထားချက်ကိုကြားနာပြီးတရားရုံးကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုအာမခံနဲ့လှုပ်ပေးလိုက်ပေမဲ့သူဟာလာမယ့်သတင်းပတ်တဲ့နောက်ထပ်ရှောက်လဲချက်အတွက်ကြားနာပွဲကိုတော့တက်ရမှာပါ။မစ္စတာရှရက်ရဲ့ဂျမားရဲ့အခြေအနေဆိုးလာတဲ့အတွက်သူ့ကိုတင်းလာနေကအချင်းတောင်ကနေလာဟုတ်ကအစိုးရဆေးရုံကိုအ мян ခေါ်သွားခဲ့ရတာဖြစ်ပြီးအချင်းတောင်အာနာပိုင်းရဲ့ကြီးကြပ်မှုအောက်မှာခုထိနေနေရဆဲပါအသက်69နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဟာဝန်ကြီးချုပ်တက်တန်း3ချိန်တကူတာဝန်ယူခဲ့တာဖြစ်ပြီးနှလုံးရောဂါဖြစ်ပွားတာအပြင်ကျန်းမာရေးအခြေအနေကလည်းတိတ်မကောင်းလာပါဘူးလာမယ့်အင်္ဂါနေ့မှာတော့သူ့ပေါ်ဆွဲဆိုထားတဲ့အဂတိလိုက်စားမှုဆိုင်ရာနောက်ဆွဲချက်တစ်ခုအတွက်ကြားနာပွဲပြုလုပ်မှာပါ
ကမ္ဘာ့ဘဝကမျိုးကြီးတွေမှာဆန္ဒပြဖို့တွေဖြစ်နေတာနဲ့အများသက်ဆိုင်ရာလူစုရဲ့ပြဿနာတွေကိုနားထောင်ကြဖို့ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကနိုင်ငံခါခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။လူထုနဲ့နိုင်ငံရေးခေါင်းဆောင်တွေကြားယုံကြည်မှုပိုချဆင်းလာနေပြီးတော့အုပ်ချုပ်သူတွေနဲ့အုပ်ချုပ်ခံတွေကြားသက်ဆိုင်ရာအခွင့်အရေးနဲ့တာဝန်တွေပေါ်နားလည်လက်ခံထားတာကိုချိန်ချောင်းမှုမြင့်မားလာနေတယ်ဆိုတာသိသာနေပါတယ်လို့ဒွေမှုချုပ်ဂူဒရက်စ်ကသတင်းတော်တွေကိုတောက်ကြနေမှာပြောပါတယ်။စီးပွားရေးပြဿနာတွေနိုင်ငံရေးတောင်းဆိုချက်တွေခွဲခြားဆက်ဆံမှုနဲ့အကျင့်ပြတ်ခြားဆားမှုတို့ဟာဆန္ဒပြဖို့တွေဖြစ်ရတဲ့ကိစ္စတချို့ဖြစ်တယ်လို့တွင်မှုချုပ်ကထောက်ပြပါတယ်။အားလုံးတို့လူဖြစ်တဲ့လူမှုရေးစီးပွားရေးနဲ့ဒဏ္ဍာရီဆိုင်ရာစနစ်တွေရဲ့ဘာဝင်ဒဏ်ထူညီများတဲ့အခင်ချင်းမျိုးလူလူကလိုချင်ပါတယ်။လူခွင့်ရေးကိုလေးစားလိုက်နာတာမျိုးသူတို့လိုချင်ပြီးသူတို့ဘဝတွေပေါ်တည်အောင်မှုရှိတဲ့စုမျက်ချက်တွေချမှတ်တာမှာသူတို့သဘောထားကိုပြောဆိုခွင့်ရကြင်ကြပါတယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်။ကမ္ဘာတိုက်ကြီးတိုင်းလူလူကနိုင်ငံတော်များများမှာဒီနှစ်တွင်ဆန္ဒပြဖို့တွေရှိလာတာပါ။ဟောင်ကောင်မှာဇွန်လကတည်းကစတဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေစေပါ။မကြာသေးခင်ကပဲချီလီနိုင်ငံမှာဆန္ဒပြပွဲတွေဖြစ်နေပြီးလေဘနွန်မှာလည်းပြီးခဲ့တဲ့တရင်ဘက်ကဆန္ဒပြပွဲတွေဖြစ်ပါတယ်။အီရတ်၊နီကရာဂွာ၊အက်ကွေဒေါ၊ဟေတီ၊ဟွန်ဒူရက်စ်နဲ့ဘူလီးဗီးယား၊အာဖရိကမှာဆိုရင်မာလာဝီ၊ဇင်ဘာဘွေ၊ဂီနီ၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတွေမှာဆန္ဒပြပွဲတွေဖြစ်ပါတယ်။ဥရောပတိုက်ကပြင်သစ်၊ဒီဒီနဲ့စပိန်မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအမေရိကန်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်သူတွေရောထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပါဖြစ်ခဲ့ပါတယ်။
California ပြည်နယ်မြောက်ပိုင်းမှာရောတောင်ပိုင်းမှာပါကျက်သရင်းတွေကစတင်တဲ့တောမီဟာတောက်ကြနေမှလည်းဆက်ပြီးလောင်ကျွမ်းနေတဲ့အတွက်မိသက်သမားတွေအပြင်းထန်နှိမ့်တက်နေကြပါတယ်။မိသက်တပ်ဖွဲ့တွေဟာ California တောင်ပိုင်း San Diego မြို့နယ်နဲ့မိုင်30လောက်အကွာက Ramona မြို့နားမှာမိညံမီးတောက်ကြီးတွေကိုနှိမ့်တက်နေရတယ်လို့မြောက်ပိုင်း Los Angeles မှာတော့ဒေသခံ4000ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးနေရပါတယ်။ချက်တပရင်းနေနေလေလောက်က Center Clarita မြို့ပြင်မှာစတင်ခဲ့တဲ့တောမီက Student Mine 6မိုင်ခွဲလောက်ပြန့်သွားခဲ့ပြီးအဆောက်အုံပေါင်း 1000 ခွဲကျော်မိဘေးသင့်မှန်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။တောက်ကြနေမှာ San Fernando Valley ဒေသကအကြောင်းတွေအလုံးကိုပိတ်ထားပါတယ်။မီးလောင်ကျွမ်းမှုဟာမြောက်ပိုင်းက California ရဲ့ဝိုင်းထွက်ရာဒေသဖြစ်တဲ့ Sonoma County ကိုထိခိုက်စေပါတယ်။California ပြည်နယ်အုပ်ချုပ်ရေးမှူးကတော့ Sonoma နဲ့ Los Angeles County နှစ်ခုလုံးအတွက်တောက်ကြနေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ
်။စနေနေ့မနက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြတာပါ။အခုပထမဆုံးမြန်မာနိုင်ငံရေးဆက်သွယ်မေးမြန်းချက်ကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာရွေးကောက်ပွဲကိရီတွေအတိုင်းအပြည့်အဝအကောင့်ထဲဖော်နိုင်ခြင်းမရှိသေးပေမဲ့လည်း NLD ပါတီဟာလာမယ့်2020ရွေးကောက်ပွဲမှာနေရာအများစုအပြန်လည်အနိုင်ရချေရှိတယ်လို့မြန်မာနိုင်ငံရေးအကြက်ခတ်ပုဂ္ဂိုလ်တချို့ကသုံးသပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်း The Nikkei Asia Review သတင်းဌာနနဲ့ဆွေးနွေးဖြစ်ကြားချက်တွေထွက်ပေါ်လာပြီးအခုလိုသုံးသပ်လိုက်ကြတာလည်းဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်။
ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asian Review နဲ့ဖြေကြားချက်မှာဒေါန်ဆန်းစုကြည်ကလက်ရှိ NLD အစိုးရသတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ။2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အညဉ့်ညံ့ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်ထဲဖွင့်နိုင်ခြင်းမရှိသေးတဲ့NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလား။ဂျာမနီနိုင်ငံမှာနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငြင်းစားကတိကဥက္ကမောင်ဆိုရဲ့အမြင်ကိုကြည့်ရအောင်ပါ
။ကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲ။အစိုးရဖွဲ့ကြည့်ရင်တော့ NLD က52%ရခိုင်နှုန်းရနိုင်မယ်အနည်းဆုံး။အဲ့လိုရလို့ရှိရင်တော့ NLD အစိုးရပြန်ဖွင့်နိုင်မယ်။ဒါကတော့51%ရခိုင်နှုန်းမရခဲ့တော့အခြေအနေဆိုးမယ်ခင်မယ်။ဘယ်လိုခင်မလဲဆိုတော့အဲ့နိနေပြန်ဖြစ်နေတဲ့ဒီအကြံအဖွင့်ဝေးပါတီကသူတို့က15ရက်နဲ့နှုတ်မရသူတို့အစိုးရဖွင့်နေတဲ့အချိန်ကြီးရှိတယ်။အဲ့ဒီကြလို့ရှိရင်သူတို့တိုင်းရင်းသားပါတီတွေခင်ဗျားတို့ကျွန်တော်တို့လာပေါင်းဖက်ဒရယ်ပြီးမယ်။အဲ့တော့အဲ့လိုသူတို့လှုပ်လက်လို့ရှိရင်သူတို့က50ရက်နဲ့နှုတ်ချင်းချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လုပ်ထတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးကဲကပုဂ္ဂိုလ်ဒေါက်တာတင့်ဆွေဖြစ်ပါတယ
် NLD ကဖွဲ့စည်းပုံပြင်ဆင်ရေးဦးတည်ကြီးနဲ့သူဆိုတော့တက်လာတယ်တက်လာတော့မလုပ်ဘူးလားလို့မြင်3နှစ်လောက်အတွင်းကိုတည်တည်တာသာကျွန်တော်ချိန်လမ်းကြီးတစ်ခုရအောင်လုပ်ခဲ့တယ်။ဒီလိုရေးခဲ့တော့ကလည်းငါ့အဖေဖေဆိုက73နှစ်ကြာအောင်ရေးခဲ့တာ။အဲဒီကအဲ့လိုမပြင်းနိုင်သေးတော့ဘယ်ပါတီကနဲ့ပြင်နိုင်လဲလို့ရှာလို့ရှိရင်ဒီတိုင်းတကယ်ရလက်မြန်မာမလို့စစ်တပ်ကလည်းဒီလိုလူကြပေါ်တော့မှရတာလေးရမှုကျွမ်းသာနေတယ်။တော့ဖွဲ့စည်းပုံမပြင်းနိုင်သေးလို့ဒီချက်ကြောင့်တော့အဲဒီလိုမဲလျှော့ပေးမလားဆိုတာကိုကျွန်တော်ကတန်တရားရှိပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရာတိုင်းဒေသကြီးခုနှစ်ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်ခုနှစ်ခုရှိနေတာပါ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငြင်းစားကတိကဥက္ကမောင်စောကရှင်းပြပါတယ
်ဟိုတိုင်းဒေသကြီးခုနှစ်ခုမှာတော့သူတို့အများစုနေနေမယ်ပြည်နယ်ခုနှစ်ခုမှာတော့မတခုမှမနိုင်မယ်မထင်ဘူးပြည်နယ်တွေမှာသူတို့အကုန်လုံးနာမည်ပြတ်ထားတယ်ရခိုင်နဲ့သူတို့အကြီးအကျယ်ပဲနာမည်ပြတ်တယ်ပြည်ရှမ်းနဲ့လည်းပြစ်တယ်။နောက်ကရင်နီခေါ်ကရားမှာလည်းဗိုလ်ချုပ်အောင်ဆန်းရွှေထူတွေတော့ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးကြီးကျယ်နဲ့ပြစ်နေတယ်။မွန်ပြည်နယ်မှာလည်းဒရားမှာဗိုလ်ချုပ်အောင်ဆန်းဒရားဆိုပြီးတင်နာမည်ပေးဖြစ်တယ်။သို့တော့အချိန်အနာပြည်နယ်ခုနှစ်ခုမှာနိုင်မလားလားမရှိဘူး
။ဂျပန်နီကေအေရှန်ရီဗျူးရဲ့မေးမြန်းချက်ထဲမှာ NLD အစိုးရလက်ထက်စီးပွားရေးပြည်ပြင်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်ဒေါန်ဆန်းစုကြည်ကတော့ရေရှည်တည်တတ်မဲ့အပြောင်းလဲတွေလုပ်တဲ့အခါ နှေးကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါဒီလိုစီးပွားရေးနှေးကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လို့တနေ့စားပြည်သူတွေကရွေးကော်ပွဲမှာတုတ်ပြန်မှုကောင်းနိုင်ပါမလားဆိုတာကတော့တွေးစရာဖြစ်လာပါတယ်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်မြန်မာနိုင်ငံရဲ့ပြည်ဝရေးချီတင်ကကျွန်တော်ယူလို့ရင်းပစ္စည်းလည်းကနစ်တိပြပြီးပေါ့နောက်အရင်အမှုမှာဟိုခရိုနီလို့ပြောတဲ့ပြည်ဝရေးလုပ်ငန်းရှင်တွေအရင်နေ့ဒီအကူမှာသူတို့လက်ထက်မှာရှိနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ဝရေးက NLD လက်နက်မှန်းနဲ့လုပ်တာနဲ့တော့ပိုကောင်းလာမှာမဟုတ်ဘူးဆိုတာလေဘုံရင်းဆန်လာလေကြလို့မျိုးပြီးဆိုပါတယ်သူကလည်းပဲလုံးနေခိုင်းနေကြည့်လို့ရှင်တော့အဲ့ဒီဟာစပွိုင်းတုတ်တမှုနေကွေးထာကြောင့်2015နဲ့2020ဟာအကွာချာကြီးကွာချာမယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျ
2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.8% ခန့်နှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်စီးပွားရေးပုံပြမှုအများဆုံးဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်။2008ဖွဲ့စည်းပုံအရမြန်မာနိုင်ငံမှာအာဏာရှိတဲ့အဖွဲ့အစည်းနှစ်ရပ်ဖြစ်နေတယ်လို့ဝေဖန်နေကြသလို NLD ပါတီဟာသူလှုပ်ချင်သလောက်ပြည်ပြောင်းလဲရေးတွေကိုစိတ်တိုင်းကျလှုပ်ခွင့်မရဘဲဖြစ်နေတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ။
ကရရှင်များရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူထုမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုစလဲရီကိုအထွတ်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေကြဖြစ်ပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးဖို့တခါရဲဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးချင်းမီနယ်ကသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်။ဘလဝဒေတာမာဒီနဲ့တဲ့အေလနဲ့ကိုင်အဖွဲ့ကဒေတာခန့်တွေကိုမကြာခဏဖမ်းဆီးသွားခဲ့ပြီးအဲ့ဒီတဲက82ယောက်ပြန်မလွတ်သေးတဲ့အတွက်မြို့သားပြန်တဲ့တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ကိုအကြောင်းကြားထားတယ်လို့ချင်းမီနယ်ဝန်ကြီးကပြောပါတယ်။ချင်းမီနယ်ရပ်အဖွဲ့တစ်ခုဖြစ်တဲ့ခူမီချင်းမျိုးနယ်စုရေးအများရေးရပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကတော့ AA ဘက်ကဖမ်းဆီးခေါ်ဆောင်ထားတဲ့အရက်သား15ဦးထက်မနည်းရှိတယ်လို့အော်တိုဘာလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီအကြောင်းအပြည့်စုံကို VOA သတင်းထောက်စုစုကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ
။ချင်းမျိုးနယ်ပလဝါမျိုးနယ်မှာ AA လက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့အရက်သား82ဦးစည်ရင်ဟာပြည်နယ်အစိုးရကပြောဆိုတာနဲ့ရပ်ဘက်လူမှုအဖွဲ့တွေကထုတ်ပြန်တာနဲ့မှာကွာဟမှုရှိနေပေမဲ့ပြည်နယ်အစိုးရကတော့ရဲတပ်ဖွဲ့နဲ့မျိုးနယ်ကအတီးပြူထားတဲ့စည်ရင်တွေဖြစ်တာကြောင့်တိကျတယ်လို့ဆိုပါတယ်။AA လက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားသူတွေကိုအရင်ကပြန်လွှတ်ပေးတာမျိုးရှိပေမဲ့အခုခေါ်ဆောင်ခံရသူတွေဟာလာနေချီကြနေပြီဖြစ်တာကြောင့်ဒေသခံတွေအတွက်စိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီလို့ချင်းမြင့်နယ်အစိုးရပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးထက်ကပြောပါတယ
်လူလူကတော့သူ့ဟာသူသွားလာနေကြမှာပဲလေဆိုတော့လုံခြုံရေးအရာတက်ကလည်းတောင်းယူရရဲလည်းတောင်းယူရတဲ့အပိုင်းမှာအခုဒီ AA ကတော့ဒီလူလူကိုမကြမကြအဲ့လိုသူ့သဘောနဲ့သူကြိုက်တယ်လို့ခေါ်သွားမလွှတ်ဆိုတာမျိုးကမကောင်းဘူးတချို့ဟာကြတော့တေဆုံးပြောက်ဆုံးလည်းဖြစ်နိုင်တာပေါ့နော်တချို့ကလုံးဝအဆက်အသွယ်မရဘဲနဲ့ဒီတိုင်းပဲခေါ်တာလာနေချင်နေပြီဆိုတော့ဒါမျိုးတွေတော့မဖြစ်တဲ့ဘူးပေါ့ရရှိမှာလေကြာရင်နေနေမှာမအေးချမ်းတဲ့အပြင်ကိုဒါလူမျိုးရေးပြဿနာလေးပါရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအဲ့ဒါကြောင့်ဒီဟာမျိုးတစ်ဖက်သက်ဟိုလက်နက်ခံပြီးအနိုင်ကျင့်သလိုမျိုးခေါ်တာမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်ပြောလိုပါတယ်ခင်ဗျ
ချင်းပြည်နယ်ပလဝဘက်မှာလက်နက်ကိုင်အဖွဲ့ AA တခုတည်းသာရှိတယ်လို့ဒေသခံတွေကဆိုပါတယ်ဒေသခံတွေကိုယ်တိုင်ကလည်းသူတို့ကိုဖမ်းဆီးခေါ်ဆောင်သွားသူတွေဟာ AA ဖြစ်ကြောင်းပြန်လည်လွတ်မြောက်လာသူတွေကပြောပေမဲ့ AA ဘက်ကတော့ငြင်းဆိုထားပါတယ်ဗမာစစ်တပ်ဘက်ကသူတို့စစ်ကြောင်းနဲ့တွေ့တဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့တာဒကားတွေရှိခဲ့ပြီးအခုဖြစ်စဉ်မှာလည်းဗမာစစ်တပ်လက်ချက်သားဖြစ်တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ်
ကျွန်တော်တို့ဘက်ကအဲ့လိုမျိုးချင်းချင်းထားတာကိုထားတာဘာမှမရှိဘူးတို့အဲ့ဒါကမှစစ်တပ်ကကိုထားတာပဲဖြစ်နေတယ်
အေအေကဖန်စီခေါ်ဆောင်သွားသူတွေထဲမှာဒေသခံလင်မယားနှစ်ယောက်ကိုပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကပြန်လွှတ်ပေးခဲ့တယ်လို့ခုမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကဆိုပါတယ်အဲ့ဒီလင်မယားနှစ်ယောက်ဟာသူတို့ရွာပေါ်မှာအေအေဘက်ကခြုံခိုတိုက်ခိုက်မှာကိုတည်သွားတာကြောင့်ယာယီထိမ့်သိမ်းခံခဲ့ရတာလို့ KACC ဥက္ကဋ္ဌဦးကျော်ငိမ့်ကပြောပါတယ်
ကျွန်တော်တို့ကသူတို့ကိုလက်မပြေတော့ခါတည်းကခုတော့ပဲပြန်လှုပ်ပေးဖို့ကျွန်တော်ကတောင်းဆိုတာပါသူတို့မှအပြစ်မရှိဘဲနဲ့ဘာမှမလုပ်ဘဲနဲ့ပြန်လှုပ်ပေးပါဆိုတာကျွန်တော်ကတောင်းဆိုတာပါ
တမရော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပလဝါမြို့နယ်မှာနေရက်ဆုခွာထွက်ပြေးနေရသူ4000ကျော်ရှိနေပြီးဒီလိုနေမြေမငြိမ်မသက်ဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုဒေသခံတွေကိုအေအေလက်နက်ကင်ကဖမ်းဆီးထိန်းသိမ်းတာတွေနဲ့စစ်တပ်ဘက်ကနေဝခပေးပြီးဒေသခံတွေကိုစစ်ခိုင်းမှုပြုနေတာတွေကိုအစိုးရတာဝန်ရှိသူတွေကူညီဆောင်ရွက်ပေးဖို့အရက်ဘက်အဖွဲ့တွေနဲ့ဒေသခံတွေကလှူလာနေကြပါတယ
်ဗီယိုမြန်မာပိုင်းသတင်းတောက်ဆွစုပြောပြသွားတာပါမြန်မာနိုင်ငံအနောက်မြောက်ပိုင်းချင်းပြည်နယ်ဘက်ကသတင်းပြီးမှာတော့မြန်မာနိုင်ငံရှိဘက်ထိုင်းနိုင်ငံအတွင်းကမြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံရဲ့တရားမဝင်ခိုးဝင်ခဲ့တဲ့မြန်မာနိုင်ငံသားတရားကျော်ကိုထိုင်းစုရကကော့တောင်မြို့မှာမြန်မာအာဏာပိုင်ရဲ့လက်ထက်ပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။သူတို့ဟာထိုင်းနိုင်ငံအတွင်းတရားမဝင်ခိုးဝင်မှုနဲ့ဖမ်းဆီးအဖြစ်ပေးခံရသူတွေဖြစ်ပြီးအခုလွတ်ရက်စစ်လို့လွတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းစုံကို VOA သတင်းတောင်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကော့တောင်ရနောင်းလန်းကနေတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအနာပိုင်တွေကဖမ်းဆီးစစ်ဆေးပြစ်ဒဏ်ပေးပြီးတဲ့နောက်မှာတော့အမျိုးသား60ဦးအမျိုးသမီး10ဦးနဲ့ကလေး2ဦးကိုရနောင်းကော့တောင်လန်းကနေမြန်မာနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။ရှီပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။သူတို့တွေကိုကျွန်တော်ပြည်ရတဲ့လောက်ကဒီမလေးရှားနယ်စပ်ကိုဖျက်ချုပ်ကြမဲ့စစ်တပ်တွေကိုပြောထိုင်းအနာဗမြတ်ကျေးရှိတယ်လို့အဲ့တော့သွားစစ်ဆေးတယ်စစ်ဆေးပြီးတဲ့ခါမှာဒီလူကုန်လူတွေပေါ်ကြပြီးခေါ်လာတယ်ဆိုတော့သိရှိလိုက်တဲ့ခါမှာဒီမှာနိုင်ငံကြီးလက်ကျန်တဲ့ပြည်ကြောင့်ပြည့်တယ်ဒါကြဟိုအထောက်ထားမဲ့ပြီပေါ့နော်ဒီအဲ့ဒီလိုဟိုလက်သက်ထွက်ကျော်ဝင်ရောက်လာပြီးမှတရားမလို့ထိုင်းတဲ့ပုဂ္ဂိုလ်တွေရဲ့နောက်ခံအနာဗမြတ်လိုက်နံချက်ပြီးမှအထောက်ထားရှိရှိစစ်ဆေးကြပြီးအားလုံးပေါင်းစပ်ပြီးမှပြည့်ပြည်ကြောင့်ပြည့်တာပါ
တချို့မြန်မာနိုင်ငံသားတွေဟာနေဆက်စစ်စေးရရဲချုပ်တွေမှာပဲရက်ကြာကြာချုပ်နှောင်ခံထားရတာပါတချို့ကတော့လူကုန်ကူးမှုတွေနဲ့ပတ်သက်နေတာကြောင့်စစ်စေးမှုတွေခံနေရဆဲဖြစ်ပါတယ်2019ခုနှစ်ထဲမှာထိုင်းမလေးနေဆက်ကိုကော့တောင်ရနောင်းလန်းကနေခိုးဝင်လာသူလူ9000လောက်ကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရာကနန်းလောက်ကိုပဲပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ကော့တောင်ရနောင်းလန်းကနေလူကုန်ကူးသူတွေကထိုင်းမလေးနယ်စပ်ထိပို့ခဲ့ကြပြီမဲ့ထိုင်းမလေးနယ်စပ်မှာလူပွဲစားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အတွက်မြန်မာနိုင်ငံသားတွေကိုရာဘာတောတွေနဲ့တဘာဝတောတွေထဲမှာဆွတ်ပစ်သွားတာကြောင့်မြန်မာတွေအစာရေစာပြက်လက်ပြီးဖမ်းဆီးခံရမှုတွေကိုလည်းကြုံခဲ့ရတာပါအခုမြန်မာပြည်ဘက်ကိုပြန်လည်ပို့ဆောင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ကော့တောင်မြို့ဘရင်နာအမှတ်1စိတ်ကန်းဘောတရကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုဦးစီးဌာနကတာဝန်ရှိသူတွေလူ့သမားညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကလွှဲပြောင်းလက်ခံခဲ့ပြီးလိုအပ်တဲ့စစ်ဆေးမှုတွေလုပ်ပြီးမှတော့တချို့ကိုနေရပြန်ပို့ပေးခဲ့ပါတယ်ရှင်
။ VOA သတင်းတောင်မှအေးအေးမာရဲ့သတင်းပေးပို့ချက်ပါ။ဆက်လက်ပြီးနိုင်ငံတကာသတင်းတပုတ်ကိုနားဆင်ရပါမယ်။တောင်ကိုရီးယားမှာချလာတဲ့ American တပ်ဖွဲ့ဝင်18000အထက်ကုန်ကြစည်းအကိုမျှဝေကြခံရေးဆွေးနွေးပွဲအသစ်တွေကို American နဲ့တောင်ကိုရီးယားတို့ဒီသတင်းပတ်အတွင်လှုပ်ဖို့ရှိပါတယ်။လက်ရှိသဘောတူညီချက်ကဒီနှစ်ကုန်မှာတက်တန်းကုန်တော့မှာဖြစ်ပြီးတောင်ကိုရီးယားဘက်ကလက်ရှိထက်ငါးဆတိုးပေးဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတယ်ဆိုတဲ့သတင်းလည်းထွက်ပေါ်နေပါတယ်။ထရမ့်ရဲ့တောင်းဆိုချက်ကြောင့် America စန့်ချီရဲ့တံပြန်စိုးကျိုးဖြစ်လာမှာတချို့ကစိုးရိမ်နေတဲ့အကြောင်းစိုးမျိုးတော်ကနေဘေဂါလိုပြပုတ်ထားတဲ့သတင်းလောကကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်တပ်ဖွဲ့ရဲ့ကုန်ကြစည်းအတွေ့တောင်ကိုရီးယားကပူထဲဝင်ဖို့သမ္မတဒေါ်နယ်ထရမ့်ပြောတာကိုအကန့်ကွက်တဲ့အနေနဲ့ဆိုးမျိုးတော်ကအမေရိကန်တန်အမတ်ရဲ့နေအိမ်ခြံဝင်းနဲ့တောင်ကိုရီးယားကျောင်းသားတွေအတင်းဝင်ပြီးဆန္ဒပြခဲ့ကြပါတယ်။တောင်ကိုရီးယားနဲ့တခြားမဟာမိတ်တွေဟာအမေရိကန်ပေါ်အမျက်ထုတ်နေတယ်လို့ထရမ့်ကပြောပါတယ်။လက်ရှိတောင်ကိုရီးယားကထဲဝင်နေတဲ့ပမာဏထက်၅ဆကျော်တိုးပြီးဖို့သမ္မတထရမ့်ကတောင်းဆိုထားတယ်ဆိုတဲ့ပေါ်အတော်များများကလွန်လွန်းတယ်ဆိုပြီးမြင်ကြတယ်လို့ပြည်လာသူရှင်ဘုံချူးကပြောပါတယ်။
다만미측이과도한방위비분담금을요구할때
나사도위부아메리칸가동코리아고마쇼란따옹소니메소인도다아대비못시부로뜻초가면라비아메리칸산진이어민디찌트와라나이지시바레
2000삐루닛바이뉘가베동코리아마아메리칸산진예산나뱌외지리핏케바디레다바메디그니에체이마로아메리칸산진예드보다면리퇴지못뚜야바우동코리아나이겐다ကော့
conservative တွေရော liberal တွေပါအမေရိကန်နဲ့မဟာမိတ်ဆက်ဆံရေးကိုကြဲကြဲပြန့်ပြန့်ထောက်ခံနေဆိုတာဒူးဒူးစစ်တမ်းတွေမှာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီအတိုင်းအမြဲတမ်းရှိနေမယ်ဆိုတဲ့အာမခံချက်မျိုးရှိထားတာတော့မဟုတ်ပါဘူး။ကုန်ကြစရိတ်မျှဝေကြခံရေးကိစ္စ Trump ကပိုတွန်းလာတာနဲ့အမျှတွေ့မြင်နေကြဆန္ဒပြပွဲမျိုးတွေပိုတွေ့လာရဖို့ရှိပါတယ်။ဆိုးမျိုးတော်တောင်ပဲ၄နာရီကြာဝေးတဲ့နေရာအမေရိကန်ရဲ့အငင်းပွားပွဲဒုံခွင်ဒုံစနစ်ချထားတဲ့အပေါ်ကန့်ကွက်တဲ့ဒေသခံကြော်သားတွေကလမ်းကိုလုံးဝပိတ်ပစ်ထားကြပါတယ်။ကုန်ကြစိတ်မျှဝေကြခံရေးဆိုင်ရာအငင်းပွားမှုပေါ်မှာလည်းသူမကျေနပ်ဘူးလို့တကြွလို့ရှားသူခင်မြန်းကျဲကပြောပြီးမေးခွန်းထုတ်ပါတယ်
။지금현재요구하고있는금액이너무얼토당토않기때문에주한미
ကျွန်တော်အမြင်အဖြစ်အမေရိကန်တပ်ဖွဲ့တွေကိုထားတဲ့စုစုပေါင်းကုန်ကြစိတ်ထက်အမေရိကန်ကပို့ပြီးတော့တောင်းနေပါတယ်ဒါကိုတောင်ကိုရီးယားကဘယ်လိုလုပ်ပြီးလက်ခံနိုင်ပါလဲ
ဒေသခံတို့ဖြစ်တဲ့အီဂျွန်ဟီရဲ့အမြင်ကပို့ပြီးတော့စိုးသွားနိုင်တဲ့အလားအလာကိုထင်ရှားနေပါတယ
်방위비는좀더근접할수있을지모르지만은
ထရမ့်အနေနဲ့နောက်ဆုံးမှာတောင်ကိုရီးယားစီကနေပတ်စံပိုရသွားမယ်ဆိုရင်တော့မှသူဟာအမေရိကန်နဲ့တောင်ကိုရီးယားကြားကွဲသွားအောင်တတ်ရှူလိုက်တာပဲဖြစ်ပါလိမ့်မယ်
။ဒါဟာဖြင့်သမ္မတထရမ့်ကပိုးပူပြီးအရေးစွန့်ရာယူခြင်းနေတဲ့ရလဒ်တစ်ခုဖြစ်နေပုံရပါတယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြသွားတာပါဆက်လက်ပြီးအမေရိကန်နိုင်ငံသားရေးဆိုင်လာဆိုင်ရာသတင်းဆောင်မတဲ့ပုဂ္ဂိုလ်မတ်သိန်းကြီးတိုက်ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်စတင်တာဝန်ထမ်းဆောင်ပြီးနောက်မှာတော့တခြားနိုင်ငံတွေအနေနဲ့အမေရိကန်ထံကအမျက်ထုတ်နေတာကိုခွင့်မပြုတော့ဘူးလို့ကြေညာခဲ့တာပါအမေရိကန်ရဲ့မဟာမိတ်တွေကအမေရိကန်အပေါ်အဆိုးအဟဆုံးလောက်ရတချို့လည်းရှိတယ်ဆိုပြီးသမ္မတထရန့်ကမကြခဏဆွတ်ဆွဲခဲ့တာပ
ါ For many years we're losing billions and billions with these countries
ဒီနိုင်ငံတွေနဲ့ဒေါ်လာသန်းထောင်ချီဆုံးရှုံးနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီပုံမှန်လည်းပြောရလို့ရှိရင်ဒီနိုင်ငံတွေနဲ့မာမိတ်ဖြစ်ရတာကျွန်တော်တို့အတွက်တော့အစိုးရကစိုးစုံလို့ရပါပဲကျွန်တော်တို့ရဲ့မာမိတ်တွေကရန်သူတွေတဲ့တောင်မှကျွန်တော်တို့စီကနေအမျက်ထုတ်နေကြပါလေတချင်ရောက်ရင်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးလူထုကိုရှင်းပြမှာပါ
ညောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့ကုန်ကြစီအတွက်ဥရောပမဟာမိတ်တွေဘက်ကမျက်မျက်တတထဲ့ဝင်ကြက်ခံမှုမရှိဘူးလို့သမ္မတထရန့်ကဆွတ်ဆွဲခဲ့ပြီးအဖွဲ့ဝင်29နိုင်ငံပါစီရီးမဟာမိတ်အဖွဲ့ကနေနှုတ်ထွက်မယ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်အများစုကတော့နေတိုးလိုအဖွဲ့အစည်းကတန်ဖိုးရှိတယ်လို့ပြောဆိုကြတဲ့အပြင်နိုင်ငံတကာရေးရာမှာအမေရိကန်ဘက်ကတက်တက်ကြွကြွနဲ့ဆက်လက်ပါဝင်ဆောက်ရွက်ဖို့လိုလားနေတဲ့အကြောင်းကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့အမေရိကန်နိုင်ငံခြားရေးမူဝါဒနဲ့အမေရိကန်ပြည်သူအမြင်ဆိုင်ရာသူတေသနာစစ်တမ်းကဖော်ပြပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့ဥက္ကဋ္ဌအီဘိုဒါလ်ဒါကအခုလိုပြောပါတယ်
။ Large majority of Americans continue to support the idea that
အမေရိကန်များစွာထောက်ခံထားတဲ့အမေရိကန်နိုင်ငံခြားရေးမူဝါဒရဲ့အဓိကမန္တရီ၃ရပ်ဖြစ်တဲ့မဟာမိတ်ကုန်သွယ်ရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်တွေပြည့်မီရေးအတွက်အခြေခံမူတွေဖြစ်ပြီးရည်ကြီးတဲ့ချက်ကတော့ကမ္ဘာမှာဒီကန္နာကြီး၃ရပ်လုံးကိုကာကွယ်ပေးထနိုင်ရေးအတွက်အမေရိကန်အနေနဲ့ဥဆောင်မှုခံကန္တာကိုရယူထားရမှာပ
ါအမေရိကန်ပြည်သူတွေရဲ့84ရာခိုင်နှုန်းကနေတိုးအဖွဲ့လိုစီးရဲမဟာမိတ်တွေကအမေရိကန်ကိုပိုပြီးဘေးကင်းလုံခြုံစေတယ်လို့ယုံကြည်ထားကြောင်းစစ်တမ်းကဖော်ပြပါတယ်တခြားနိုင်ငံတွေမှာအမေရိကန်အနေနဲ့စီးရဲအရာဆက်လက်ထားရှိဖို့ပြောဆိုသူကအမေရိကန်ပြည်သူအလုံးရဲ့ထက်ဝက်ရှိပြီးဒီလိုထားတာကပြည်ရင်းကအမေရိကန်နေအတွက်အကကွယ်ပေးရရောက်တယ်လို့ပြောပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေကတော့ပြည်တွင်းရေးကိုသာပိုပြီးအယုံဆိုင်လို့တဲ့တီးတန့်တရှိရေးသမ္မတရဲ့မူဝါဒတွေကိုအခိုင်အမာရပ်တည်နေကြဆဲဖြစ်ပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ကပညာရှင်ဒီနာစမဲလ်ကအခုလိုပြောပါတယ
်။ The loudest part of the America of
သမ္မတထရန့်က American လူမလိုင်တွေနဲ့တက်ချွတ်လှုပ်ရှားသူတွေမှာအတိတ်အမြင်သာဆုံးကိစ္စကတော့သူတို့ကပိုးပြီးဩဇာရှိတယ်မီဒီယာနဲ့လူလူကြမှာသူတို့ကပိုးပြီးနေရာရတယ်ဆိုတဲ့အပေါ်မှာယုံကြည်နေကြတဲ့အချက်ပဲဖြစ်ပါတယ
်မဟာမိတ်တွေအရေးမှာကြဲကြဲပြန့်ပြန့်ထောက်ခံထားပေမဲ့တခြားနိုင်ငံတကာရေးရာတွေမှာတော့အမေရိကန်တွေကြားကွဲပြားနေကြပါတယ် Center for a New American Security က Richard Fountain ကအခုလိုပြောပါတယ
် So the three big issues in the report that
အစိုးရကလည်းမှတွေ့ရတဲ့သဘောထားကွဲပြားနေတဲ့ကိစ္စ၃ခုကရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့တရုတ်အရေးဖြစ်ပါတယ်ဒီကိစ္စတွေအပေါ်မှာ Republican တွေနဲ့ Democrat တွေကြားလုံးဝကွဲပြားနေတာတွေ့ရပါတယ်
လူငယ်လူရွယ်တွေကအမေရိကန်ရဲ့အကြီးဆုံးမဲဆန္ဒရှင်အုပ်စုဖြစ်လာတာနဲ့အတူပဲအပြောင်းလဲကြီးတွေကိုလည်းသုံးသပ်သူတွေကခန့်မှန်းထားကြပါတယ်။အမေရိကန်ရဲ့နိုင်ငံတကာဆက်ဆံရေးကိစ္စကလာမယ့်2020ပြီးနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးကြမယ်။အမေရိကန်ပြည်သူတွေအတွက်ဘယ်လောက်အရေးကြီးတယ်လဲဆိုတာကိုကဘာကစောင့်ကြည့်နေကြတယ်လို့လည်းကျွမ်းကျင်သူတွေကပြောဆိုကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA တို့ရရှိများခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီအခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့တူသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍမှာလည်းအခုလိုကြားကြရမှာဖြစ်ပါတယ
်မခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တရားရဲ့အတ္တပေါ့သူကပြောတယ်မေလေးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရေး option နဲ့အများရှိတယ်ပေါ့ဗျာ။ညာဘက်သူပြောရှာတယ်အဲ့နဲ့အမပထ
မမလေးရှားနိုင်ငံကနေ American ပြည်တော်စုကိုဒုက္ခသည်ကလေးငယ်အဖြစ်ရောက်ရှိလာတဲ့မတ်မြတ်သက်စုဟာဘာကြောင့် American စစ်သားတယောက်ဖြစ်ခံယူဖို့ဆုံးဖြတ်ခဲ့တာပါလဲ။ကြားခင်နားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေတဲကအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်တင်ပြလိုပါရခင်ဗျာ။အောက်တိုဘာလ25ရက်နေ့ရက်စွဲနဲ့ bangkokpost.com မှာရေးသားထားတဲ့ရခိုင်အရေးကြိုးပမ်းမှုကနေအာဆီယံလက်ဆောင်ဆိုတဲ့သတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါတယ်။ပြီးခဲ့တဲ့ဇူလိုင်31ရက်နေ့ကအာဆီယံနိုင်ငံကြီးဝန်ကြီးတွေရခိုင်အရေးဆွေးနွေးပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံတွေရဲ့သုံးသပ်ချက်မှာသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုပြီးအစအချီရေးသားထားပါတယ်။ရွန်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ကိုရောက်ပြီးနှစ်နှစ်အကြာဒီပြဿနာဖြေရှင်းရေးမှာအာဆီယံအဖွဲ့အနေနဲ့စီလျော်မှုရှိမရှိဆိုတဲ့မေးခွန်းကိုရင်ဆိုင်လာခဲ့ရပြီလို့ဆိုပါရယ်ရခိုင်ရေးလူသားချင်းစာနာထောက်ထားမှုနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေအာဆီယံအဖွဲ့ကပေးနေပေမဲ့လည်းပြဿနာဖြေရတဲ့အခြေခံကြောင်းရင်းကိုအတိအမှတ်ပြုဖို့ကတော့တွန်းဆုံနေပါတယ်တဲ့ပြီးခဲ့တဲ့ဝန်ကြီးအဆင့်အစည်းအဝေးကစပြီးအာဆီယံအဖွဲ့ဟာရခိုင်အကြက်တဲကနေလက်ရှောင်နေုံသာမကအဖွဲ့ကြီးရဲ့တစိတဝါနဲ့ရှိမှုဟာလည်းရောပါလာနေတယ်လို့ဆိုပါရယ်ဒါပေမဲ့အင်ဒိုနီးရှားနဲ့မလေးရှားတနိုင်ငံချင်းစီရဲ့ကြိုးပမ်းမှုတွေကတော့ထူးခြားတယ်လို့ဆိုပါရယ်ရိုဂျာတွေကိုနှိပ်စက်တာလို့ပြင်းပြင်းထန်ထန်နှိပ်စက်တဲ့ကိစ္စမျိုးကိုဝေဖန်တာကိုဝန်ရောက်ဆွဖက်တဲ့ဆိုရဲစကေရက်ကိုမတုံ့တင်တော့ကြောင်းမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကပြောတယ်လို့ကုလသမဂ္ဂညီလာခံမှာအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကလည်းမြန်မာနိုင်ငံအနေနဲ့ရိုဂျာတွေကိုစန့်ကျင်ခွဲခြားတဲ့ဥပဒေတွေကိုဖျက်သိမ်းတင်တယ်လို့ဒုက္ခသည်တွေပြန်လာနိုင်မဲ့ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးဖို့နဲ့ပြည်မှုကျွလွန်တွေကိုတရားစီရေးဆိုတဲ့အချက်၃ချက်ကိုတင်ပြခဲ့ပါတယ်။ဒီချိန်ထဲမှာပဲ American Outlook တော်ကလည်းဗနာရေးဆိုင်ရာပိတ်ဆို့မှုတွေကိုလုပ်ဖို့ Burma Act ကိုလည်းပြဋ္ဌာန်းခဲ့တယ်လို့ Geneva ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာလည်းကမ်ဘီယာနိုင်ငံကလူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာ Convention အောက်ကနေပြည်သူဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကိုတိုင်ကြားဖို့ကိစ္စတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ကုလသမဂ္ဂဆောင်ဆိုင်မှုတွေကမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေကိုပြစ်တင်ပြောဆိုခဲ့ကြတဲ့အကြောင်း Esprit ကမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်တာကိုရပ်ဆိုင်းခဲ့တယ်လို့ H&M နဲ့ Bestseller ကုမ္ပဏီတွေကလည်းသူတို့လုပ်ငန်းတွေကိုပြန်လည်သုံးသပ်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့3လကဖြစ်ခဲ့တဲ့ဒီအဖြစ်ပြက်တွေကိုကြည့်မယ်ဆိုရင်ရွန်ဂျာရေးပြောက်ွက်မသွားသေးဘူးဆိုတာကိုပြသနေပါတယ်လို့ဆိုပါတယ်။ဒါကြောင့်ရခိုင်ရိုဟင်ဂျာရေးဟာအာဆီယံအတွက်အမဲဆက်တစ်ခုဆက်ဖြစ်နေမှာဖြစ်တယ်လို့အဖွဲ့ပေါ်ယုံကြည်စိတ်ချရမှုတွေကလည်းရောပါလာစေနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့နိုဘလာ2ရက်ကနေ4ရက်ထိဘန်ကောက်မြို့မှာလုပ်မဲ့အာဆီယံထိပ်သီးအစည်းအဝေးဟာဒီကိစ္စပြန်လည်စဉ်းစားဖို့အခွင့်အရေးတရဖြစ်ကြောင်းအာဆီယံအဖွဲ့နဲ့မြန်မာအကြဆွေးနွေးပွဲတွေဟာလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ကိစ္စရပ်တွေထက်ပိုပြီးဆွေးနွေးလာတဲ့အကြောင်းလည်းရေးသားထားပါတယ်။ ကိုဗီယာနိုင်းရဲ့အစီအကံစာထဲမှာရခိုင်ရေးဖြစ်ရှင်ရေးလုံခြုံရေးလူခွင့်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စသုံးခုစလုံးကိုတပြိုင်နက်တည်းအချိန်ကြိုက်လှုပ်တင်တယ်လို့យေတာထားရမှာအစီအကံစာပါတိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ဖို့လွတ်လပ်တဲ့အဖွဲ့တစ်ခုကနေအစီအကံစာကိုပြန်လည်သုံးသပ်မယ်ဆိုရင်ရှေ့လျှောက်ဆွေးနွေးဖို့အခြေခံအချက်တချက်ကိုရရှိမှာဖြစ်ကြောင်းရခိုင်ကလူများစုအနေနဲ့ငြိမ်းချမ်းပြီးတရားဝါပြောတဲ့အနာဂတ်ကိုလိုလားနေကြကြောင်းရေးသားထားပါတယ်။ဒီဆောင်မကိုမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းတမ်ဆရီဆယက်ဟာမစ်အယ်ဘာ၊ဒတ်တာမဂျီဟောင်း၊လတ်တေရှာဗန်ဒန်အဆူမ်၊ထိုင်းတာမဂျီဟောင်း၊ကုပ်ဇက်ဂျူတီကောလ်နဲ့အင်ဒိုနီးရှားပမောကဒီနာဝစ်နူတို့ပူးတွဲရေးသားထားတာဖြစ်ပါတယ်ခင်ဗျာ။
ရိုဟင်ဂျာတွေနေရာရင်းကိုပြန်လာဖို့အဆင်သင့်ဖြစ်နေပြီလို့ပြောတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့လယ်ရီဂျာဂန်ကအောက်တိုဘာလ24ရက်နေ့တုန်းကရေးထားတာကို bangkokpost.com မှာဖတ်ရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာစေခြင်းတဲ့အကြောင်းနဲ့သူတို့ကိုလက်ခံဖို့ပြင်ဆင်ထားတယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောတဲ့အကြောင်းကိုကရေးသားထားပါတယ်။အချိန်ချင်းမအောင်မြင်ဖြစ်နေတဲ့ပြည်လည်လက်ခံရေးစီစဉ်ပြန်ဆနိုင်ဖို့အတွက်ပြန်လာမယ်လို့သဘောတူထားတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်အယောက်400ကျော်ကိုဗင်္ဂါဒေ့ရှ်အနေနဲ့ချက်ချင်းပြန်လွှတ်ပေးဖို့သူကတိုက်တွန်းထားတယ်ဆိုပြီးတော့ Bangkok Post သတင်းစာနဲ့တီးတန့်တွေ့ဆုံမေးမြန်းမှုအတွင်မှာပြောဆိုသွားတယ်လို့ဆိုပါတယ်။မြန်မာဗတ်ချက်မှာရိုဟင်ဂျာတွေနေထိုင်ဖို့အဆင်သင့်မဖြစ်သေးတဲ့အခြေအနေတွေရှိနေတဲ့အကြောင်းမြန်မာအစိုးရကိုပညာရှင်တွေကပြစ်တင်ပြောဆိုနေတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ပြန်လည်လက်ခံရေးအစီအစဉ်မဆနိုင်တဲ့အပေါ်မှာဗင်္ဂါဒေ့ရှ်ဘက်ကမြန်မာအပေါ်ပြစ်တင်ပါတယ်။လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒီလိုဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ရှေခါစီနာပြောဆိုချက်ကိုညှင်းဆိုပြီးတော့မြန်မာနိုင်ငံမှာအရင်နှုန်းကနေခဲ့ဘူးလေဆိုတာကိုစစ်ဆေးပေးတာသူတွေကိုပြန်လက်ခံဖို့အသင့်ပဲလို့စစ်တိုက်ပြောဆိုနေတယ်လို့យေတာထားပါတယ်။မြန်မာဆိုရရဲ့တရားဝင်စီးစီးရင်တွေအရရိုဟင်ဂျာဒုက္ခသည်အမျိုးသား168ယောက်နဲ့အမျိုးသမီးအယောက်290တို့ဒီနှစ်ထဲမှာမောင်တော်ကိုပြန်လာခဲ့ကြပြီးတော့ပြန်လည်လက်ခံရေးစခန်းတွေမှာစီးရင်သွင်းထားတယ်လို့ဆိုပါတယ်။နိုင်ငံသားစီစဉ်ရေးကပ္ပMVC ကိုင်ဆောင်ထားသူတွေမှာနိုင်ငံသားဖြစ်ခွင့်ရမယ့်အဆင့်ကိုဆက်သွားနိုင်မယ်လို့မြန်မာဆွေရကပြောဆိုနေတယ်လို့လည်းဆိုပါတယ်။ MVC ကတ်ကိုကိုင်ထားရင်လွတ်လပ်စွာသွားလာခွင့်ရှိမယ်လို့ဒေါက်တာဝင်းမြတ်အေးကပြောထားပေမယ့်လက်တွေ့မှာတော့ဒုက္ခသည်စခန်းအပြင်ကိုသွားလို့မရတဲ့အခြေအနေမှာပဲရှိနေတဲ့အကြောင်းရခိုင်ကော်မရှင်ဆိုင်ရာတန်အမတ် Miss Vanden SM ကိုကိုးကားပြီးတော့ရေးသားထားပါတယ်။ဒုက္ခသည်တွေမြန်မာဘက်ကိုအယုံကြည်မရှိတာကလည်းပြဿနာလို့ဆိုပါတယ်။ရိုဟင်ဂျာခေါင်းဆောင်တွေနဲ့ဒုက္ခသည်စခန်းတွေကလူတွေကိုနေရရင်ကိုပြောင်းရွှေ့ဖို့ဆုံးဖြတ်ချက်မချမီမှာမြန်မာနိုင်ငံဘက်ကချင်းတွေကိုလာကြည့်ခွင့်ပေးပါဆိုပြီးတော့လေကုလသမဂ္ဂနဲ့တရုတ်တရမန်တွေရဲ့တောင်းဆိုချက်ကိုမြန်မာဘက်ကလက်မခံဘူးဆိုတာကိုထောက်ပြရေးသားထားတာကိုဖတ်ရပါတယ်ရှင်
VOA American တန်ကိုနားဆင်နေရတာဖြစ်ပါရခင်ဗျာအခုတော့ဒေါ်လာလတန်စီစဉ်ပို့ချပေးထားတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက to get to get ကတခုခုကိုဖြစ်စေတာ on on ကအပေါ်မှာ some one apostrophe s someone's ကလူတူတူယောက်ရဲ့ nerves nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်အဓိပ္ပာယ်ကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ device တွေပဲကလည်းဒီနေရာမှာရှိမှာလေလူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တဲ့ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Cooper ပြီးတဲ့ဥမာကတော့
His loud singing gets on my nerves I'm going to tell him to stop.
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် His loud singing gets on my nerves I'm going to tell him to stop
စိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ
To get on someone's nerves
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ရဲ့ American Style မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အခုဆက်လက်ပြီးအမျိုးသမီးကန္တာကိုနားဆင်ရပါမယ် ။ American မှာအထက်တန်းအဆင့်အောင်မြင်ပြီးခဲ့တဲ့နောက် American စစ်သားဖြစ်ရွေးချယ်ခဲ့တဲ့မတ်မြတ်သက်စုဟာအသက်16နှစ်အရွယ်မှာ American ပြည်ထောင်စုကိုမလေးရှားနိုင်ငံကနေဒုက္ခသည်ကလေးငယ်တစ်ဦးဖြစ်မိခင်နဲ့အတူရောက်ရှိလာခဲ့တာဖြစ်ပါတယ်။မတ်မြတ်သက်စု။ဘာကြောင့် American စစ်သားတယောက်ဖြစ်ခံယူဖို့ဆုံးဖြတ်ခဲ့တာပါလဲ။စစ်တင်တန်းတန်နေစေတမိငယ်လေးမတ်မြတ်သက်စုအကြောင်းနယူးယောက်မြို့မှာ NYPD ရဲဝန်ထမ်းဖြစ်တာဝန်ထမ်းဆောင်နေတဲ့မိခင်မလှလှဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမဆုမွန်တင်ပြထားပါတယ်ခင
်ဗမလလဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်တမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာတွေရှိတယ်အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်ခုရောက်လာတဲ့အချိန်မှာမမျက်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်တမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်ဘလို့များအမဘက်ကနေပြီးတော့စူးစမ်းခဲ့ရတာရှိလဲနောက်ဒီမမျက်သက်စုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေစူးစမ်းအထောက်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်အနေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးမှာနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာရှိတယ်အဲ့တော့တမီးလေးကအထက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမတို့ဒီနယူးယောက်ဒီကွင်းစ်ကိုအမတို့ရောက်တဲ့အခါမှာအတိမိတ်ဆွေကအမတို့မရှိဘူးဘယ်ကနေဘလို့ခလေးကိုကျောင်းစားထားမလဲလဲအမကမသိဘူးမသိတော့အမက Department of Education အမသွားပြီးတော့ငါတို့ကတော့ဒီလိုလာတယ်ငါတမီးလေးကိုကျောင်းတက်ချင်တယ်ဆိုတော့အနှမ်းလိုက်ပြောတော့အမတမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်အဲ့ဒါနဲ့ DOE ကနေပြီးတော့အမတို့ကိုမေးတယ်ဒီမလေးရှားမှာနေလို့ပဲအတိကျောင်းတက်ခဲ့လေ certificate ပါလားဆိုတော့အမကမပါလာခဲ့ဘူးယူရမှလည်းအမမသိဘူးနောက်အဲ့ဒီကျောင်းကလည်းမပေးဘူးညီမရင်အဲ့တော့အမကို DOE ကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ New Town High School ကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးက Grade 9ရနေစတဲ့ရတယ်။အဲ့ဒီမှာကျောင်းစာသွားအပ်တဲ့နေ့မှာတမီးလေးကိုသူတို့ကနေပြီးရေးဖြည့်လေးဖြည့်ခိုင်းတယ်။ပြီးရခါကျတော့အင်္ဂလိပ်စာ Novel ဖတ်ခိုင်းတယ်။တမီးလေးကဖတ်နိုင်တယ်။ဒါပေမဲ့သူအန်းကသူတို့ကနေပြီး Grade 9ရနေစတဲ့။နင်အဆင့်မိတယ်ဆိုရင်တော့နင်ကငါတို့ကဒီအတန်းခုန်ပေးမယ်လို့သူကတော့ပြောတယ်။ဒါပေမဲ့သူတို့အတန်းတော့မခုန်ပေးဘူး။ Grade 9ရနေပြီးတမီးလေးကစတဲ့ရတယ်။အဲ့တော့အမကလည်းတမီးလေးကိုအားပေးတယ်။အတမီးအသက်တော်နည်းနည်းကြီးကြီးသွားတယ်။ Grade 9အသက်ထက်နည်းကကြီးသွားတယ်ဆိုတော့နည်းအားမငယ်နဲ့ဒါနည်း basic ကနေစပြန်ပြီးတော့အားယူတယ်လို့သဘောထားဆိုတမီးလေးကအမဖိတ်တဲ့ခွန်အားအမပေးပြီးတော့သူ Grade 9ကနေပြီးတော့ဒီ New Town High School မှာသူစတက်ရတယ်မြန်မာ။အဲ့တော့ Grade 10ရောက်တဲ့အခါမှာသူ့ကျောင်းကမေဂျာခွဲတယ်မြန်မာ။မေဂျာခွဲတဲ့အခါမှာတမီးလေးကိုဘယ်မေဂျာယူမလဲဆိုပြီးတော့နေတဲ့အခါမှာတမီးလေးရွေးဖြစ်လိုက်တာ Computer နဲ့second က business ကိုရွေးချယ်တယ်။သို့တော်လည်းပဲသူရွေးချယ်တဲ့ဘာသာရပ်နှစ်ခုမှာတစ်ခုစလုံးသူကမရဘဲနဲ့သူ့ကိုရွေးချယ်လိုက်တဲ့ဘာသာရပ်က forensic science ဖြစ်နေတယ်။ forensic science ကပြောရရင်အမားတို့မှာလုံးဝ background knowledge အမားတို့လုံးဝမရှိဘူးဒါမျိုးနဲ့နှစ်ယောက်စလုံးမှာအဲ့နဲ့သူကတမီးတွေကမရွေးချယ်တဲ့ဘာသာရပ်ကိုရပေမဲ့လည်းသူစူးစမ်းတယ်သူလေ့လာတဲ့အခါမှာသူကစိတ်ဝင်စားသွားတယ်ဒီ criminal justice နဲ့ပတ်သက်ပြီးတော့
အဲ့တော့အခုဆိုလို့ရှိရင်လည်းမမျက်သက်စုကဒီ American စစ်တပ်မှာဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်ပညာသင်တန်းသွားပြီးတက်နေရလို့သိရပါတယ်ဆိုတော့ဘာဖြစ်လို့စစ်တင်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့ American စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြစ်ခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမဟုတ်မိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
် Break time မှာသူတို့ကြောင့်ဒီ recruiting တွေလာတယ်ပေါ့နော်ဒီ army နဲ့ပတ်သက်ပြီးတော့လာပြီးပြောတော့ तू อ่ะအဲ့ဒီမှာ तू စိတ်ဝင်စားတယ်ဆွဲကြိုးလေးကို तू อ่ะရတဲ့အခါမှာ तू ပြောတယ်ဟုတ်ပေါ့နော်အမေကြီးပေါ့ဟိုမင်းဒီအာမေလေးကိုဟိုဒီ join တယ်ပေါ့နော်အဲ့တော့အမကသဘောမတူဘူးညီမရေပြောရရင်တော့လုံးဝအမမင်းတယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းဟောငါမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့ तू อ่ะပြောတယ်မင်းကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option ကြီးအများကြီးရှိတယ်ပေါ့ဗျာညာပေါ့ तू ပြောရှာတယ်အဲ့နဲ့အမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ဟိုပညာရေးဘက်အားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုပ်နဲ့ပါဖြစ်တယ်များဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လည်းတခါသူတို့ကြောင်လာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူကထပ်ပြောပြမိမိတို့ကြောင်လာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငြင်းတဲ့ပေါ့နော် ဒီလိုမျိုးမိခင်အတနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရတဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်ပေမဲ့လည်းဒီ high school တက်နေစဉ်ကာလမှာသူကအများနဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအများနဲ့လုပ်တယ်ဥပမာ saturday တိုင်းမှာသူက future soldier training ဆာရှိတယ် future soldier training ကိုလည်းသူကအမြဲတမ်းသူသွားတယ် activity တွေသူလုပ်တယ်ပြီးရအခါကျတော့သူ step by step ပေါ့နော်သူ physical test တွေ medical examination တွေလုပ်တယ်ပြီးရအခါကျသူအုပ်တန်းတက်စာတွေပါသူတင်ဆိုတဲ့အဆင့်တွေပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဖောက်ကယ်လို့လိုင်းလာမှသူသွားတက်ရတယ်အခုတော့သူပြီးသွားပြီပေါ့ပြီးရအခါကျတော့သူဆောင်ဝဲသူ့ကိုဖြေခိုင်းတဲ့အခါမှာသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းရှင်ကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိနေပါမှာဒီ logistic specialist တယောက်အဖြစ်ရတည်ဖို့အတွက်သူကအခုဒီ Virginia Fort Lee မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတခါထပ်ပြီးမယ်ပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူကဒီ US ရဲ့အဖြစ် of the staff overseas ကိုသူဆီလွှတ်ချင်ခံရမယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိသေးဘူ
းဟုတ်ကဲ့အဲ့တော့အဲ့ထဲထဲမှာကိုကိုတိုင်းကလည်းဒီနယူးယောက်မြို့မှာရဲရရှိဖြစ်နေတဲ့တာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင်အမေရိကန်စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်သက်စုဆိုလို့ရှိရင်တော့ဒီစတဂျော်သက်အရွယ်ကနေစပြီးသူကစ조사ခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဘလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်သင့်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလဲရှင
်။အော်ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီဟိုဥမာဆိုရင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူး။အော်ရောက်ရောက်ချင်းသူ grade 9 ကနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူးဒါပေမဲ့သမီးလေးဟာသမီးလေးကိုအမမလိန်ခံဘူးဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေ refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးသမီးလေးကိုမြင်ပြီးတော့မှသာ refugee ရာဒါဆိုတာသူကသိရဆရာမတွေကအစားပါဘူးဖေးမာတယ်ညီမပြောရရင်တော့သူတို့ဖေးမာပေးကြတယ်အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံ့ကျင်တယ်ဘာလို့ဆိုတော့အမအဖေနေရာရောအမေနေရာတောင်းဝင်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမထားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင်အမအလုတ်လုတ်တယ်ဒါပေမဲ့ဟိုဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ၃-၅ခုအမအလုတ်ကိုမလုတ်ဘူးသမီးလေးနဲ့လည်းအမအချင်းပြီးဖို့အတွက်အမရဲ့ကိုယ်ပိုင်အချင်းကိုလည်းအမထားတယ်ပြီးတဲ့အခါကျတော့သားသမီးအတွက်ကိုပေါ့နော်အမတို့ကဘာဖြစ်စီချင်တာလဲကိုဖြစ်ချင်တဲ့စန္ဒတစ်ခုရေသားသမီးဖြစ်ချင်တဲ့စန္ဒရေသားသမီးကိုလည်းအရင်လေးရအောင်မသားသမီးဘာဖြစ်ချင်တာလဲအဲ့ဒီစန္ဒနှစ်ခုကိုအမတို့ကပေါင်းပြီးတော့ဗေဒန်းကိုရှောက်မလဲနောက်တစ်ခုကကြတော့သားသမီးကိုအခြေခံကောင်းတစ်ခုဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုတော့ဒီဖောင်ဒေးရှင်းကြကြလေးတော့အမတို့ကလုပ်ပေးတဲ့နေပေါ့နော်ဟိုမှာဆိုပညာရေးပေါ့ဟိုကမလာသေးဘူးဆိုရင်ဟိုတခြားနိုင်ငံမှာရှိနေတော့အမေရိကန်ကိုမလာသေးတဲ့ကာလမှာလည်းပညာရေးတစ်ခုခုကိုတော့အမကသိယူစေချင်တယ်တက်မြောက်စေချင်တယ်ဟိုထူးချုံမှုစရာမလိုဘူးဥမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုတိုင်းလည်းလေ့လာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာတင်တယ်သားသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာစေချင်တယ်အပြောကောအရေးရောအဖတ်ကောအကုန်လုံးကိုပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမကတော့လာစေချင်တယ်လာတဲ့အခါမှာလည်းဒီမှာကြုံတွေ့ရမှာတော့အများကြီးရှိတယ်ဒါကတော့ကိုရဲ့မေယာဒေတာပေါ်မှာမူတည်ပြီးတော့အမားတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ့်လူမျိုးအချင်းချင်းမှလည်းကိုယ့်ကိုစိန်ခေါ်တဲ့လူရှိတယ်။အဲ့ဒီဟာတွေအတွက်ကိုကိုကမိခင်တရားအနေနဲ့မမမမနဲ့စိတ်ဓာတ်ခိုင်မာဖို့လည်းလိုသလိုကိုကိုကိုလည်းရပ်တည်နိုင်ရမယ်။သားသမီးရဲ့အရှိမှလည်းမမမမရပ်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်တာပေါ့နော် You can bend but never break me cause it only serves to make me
မြတ်မိကနာအတွက်မဆုမမေးမြန်းတင်ပြထားတာပါအခုတော့ဒေါကမျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့တိတ်ပန်တဲ့ဤပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
လူသားတွေရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တီထွင်သူသိပ္ပံပညာရှင်၃ဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးရလိုက်ပါတယ်။ဒီသိပ္ပံပညာရှင်တွေရဲ့တီထွင်မှုဟာနိုဘယ်ဆုနဲ့ဘလောက်ထိုက်တန်လဲဆိုတာကိုဒေါက်တာပရိသာတင်ကပြောပြပေးမှာပါ။
ရာထူးပေတာနိုဘယ်ဆုရတဲ့ဟာလစ်သီယမ်အိုင်ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုးနဲ့ပတ်သက်ပြီးတော့မှနိုဘယ်ဆုရကြပါတယ်။ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တက်တန်ရလဲဆိုတော့သိလာပါလိမ့်မယ်။ဓာတ်ခဲက lead cell ပေါ့နော်ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery နောက်ပြီး nickel cadmium niket battery နောက် nickel metal hydride နောက်အခုနောက်ဆုံးပေါ်ကလစ်သီယမ်အိုင်ပြီးတော့လစ်သီယမ်ပိုလီမာ battery အမျိုးအစားပေါ့နော်သုံးလေးမျိုးလောက်ရှိပါတယ်။
ဒီဘက်ထရီတွေထဲမှာနောက်ဆုံးတီထွင်တဲ့ Nobel ဆုရတဲ့ Lithium Ion Battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့နှချက်သေးသေးလေးတွေကစားပြီးလျှက်စစ်စွန့်ရင်ထုတ်တဲ့စိတ်ယုံကြီးတွေအထိသုံးနေကြတာပါဒီလိုသုံးဝင်လာတဲ့ Lithium Ion Battery ထုတ်နိုင်အောင်အဆင့်ဆင့်စ조사ခဲ့ကြတာဖြစ်ပါတယ
်ပထမအဦးဆုံးစတွင်ခဲ့တဲ့ဟာတော့ Lead Battery အဲ့ဒါတော့18ရာစုကပြင်သစ်ယူပါပေတာပညာရှင်တဦးကထွင်ခဲ့ပါနောက်19ခုရာစုအစောပိုင်းလောက်ကြတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူကနီကယ်ဆိုတဲ့ဓာတ်ထုနဲ့ကက်ဒမီယမ်ဆိုတဲ့ဓာတ်ထုကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့နီကယ်ကက်ဒမီယမ်ကိုထွင်ခဲ့ပါတယ်။အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ်ပေါ်ပါပါနဲ့ပယ်နိုင်ပါတယ်။ဒါပေမဲ့နီကယ်ကက်ဒမီယမ် battery ကဓာတ်အားကုန်အောင်သုံးပြီးမှပြန်အားသွင်းလို့ရတယ်။အားပြန်ဖြည့်တဲ့နီကယ်ကက်ဒမီယမ်ရဲ့ပြဿနာပါလေဆိုလို့ရှိရင်ဒီမှာ elephant memory လို့ခေါ်ကြပါတယ်။ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်။ဒါအားအကြာကြီးတွင်းရတာကလည်း400လေးလေးသေးတယ်။ခဲ battery လောက်တော့မလေးတော့ဘူးပေါ့။အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့ဒီနှစ်ခုပေါင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်။1980လောက်မှာစပြီးတော့ထွင်ခဲ့ပါတယ်။ nickel cadmium လို့ elephant memory မရှိတော့ဘူး။သွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြေးတရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲအဲ့ဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုဗေဒနိုဘယ်ဆုရတဲ့ဟာနဲ့ပတ်သက်လို့ကတော့ဒီလစ်သီယမ်အိုင်ပေါ့နော်လစ်သီယမ်မဟုတ်ဘူးနော်လစ်သီယမ်အိုင်လစ်သီယမ်အိုင်ဘက်ထရီတော့1980လောက်မှာစပြီးတော့လေးလာကြတီထွင်ကြတာဖြစ်ပါတယ
်လျှက်စစ်စွမ်းအားကိုထုတ်ပေးဖို့အတွက်ဘက်ထရီတွေဘယ်လိုအလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပါအ
ဲလောလောပြောရရင်ဓာတုဗေဒဓာတ်ပြောင်းလဲမှုကနေလျှက်စစ်စီးတာကနေပြီးတော့မှဒီလျှက်စစ်တက်ရတာပါအခုဒီမှာဓာတုဗေဒဓာတ်ပြောင်းလဲမှုရှိတယ်အဲဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တင့်ထားလို့မရအောင်ဒါပေမဲ့ဓာတုပစ္စည်းတွေကိုလျှက်လိုက်အရေးထဲမှာဓာတုစွမ်းအင်အဖြစ်တင့်ထားပြီးတော့လျှက်စစ်စွမ်းအင်ပြောင်းပြီးလို့ရတာဟာဘက်ထရီဓာတ်ဝိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့ဓာတ်ထုနဲ့လုပ်ထားတဲ့အဖိုးတိုင်းဒါမှမဟုတ်လို့ရှိရင်အဖိုးပြားနဲ့အမတိုင်းနဲ့လျှက်စစ်စီးနိုင်တဲ့လျှက်လိုက်အရေးထဲမှာပေါ့နော်အပြင်းနဲ့ဝါယာဂျိုးနဲ့မီးလုံးတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ကိုယ်တိုင်ကအီလက်ထရောနီကလျှက်လိုက်အရေကိုဖြတ်ပြီးတော့အမတိုင်းစီးဆင်းတာလျှက်စစ်ထွက်လာတာပါပဲအပေါ်တိုင်းအမတိုင်းမှာရှိတဲ့ဓာတုပစ္စည်းတွေဓာတ်အဘာဝဓာတုပြောင်းလဲမှုကြောင့် oxide lead oxide လိုဟာမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ခဲအမ်းရှိတော့ဘူးဆိုတော့အဲ့ဒါကိုပြောတာပါအိမ်မှာလွယ်လွယ်လုပ်လို့ရတာရှိပါတယ်အာလူဒါမှမဟုတ်လို့ရှိရင်တံမြာတိကိုဒီဘက်ကတန်းချောင်းတစ်ချောင်းဒီဘက်ကသွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်မီးလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရင်မီးမှိန်မှိန်လေးမြင်ရတယ်အဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုဗေဒနိုဘယ်ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်က M Stanley Whittingham Texas တက္ကသိုလ်က John B. Goodenough နဲ့ Japan နိုင်ငံ Nagoya တက္ကသိုလ်က Akira Yoshino တို့ဖြစ်ပါတယ်ဒီဆုရှင်၃ဦးဘာရီတုတေသနလုတ်ခဲ့တာပါလေ
ဒီနေ့နိုဘယ်ဆုရသူ3ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစ조사ခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် niket battery ရော nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တီထွင်ဖို့စ조사တယ်အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့အချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ကမ္ဘာမြေအောက်ကနေဖွင့်မရတဲ့ရေနံလောင်စာသဘာဝတန်ငွေစားပါမှုအဲ့အချိန်မှာတော်တော်ကိုပြဿနာစပေါ်တဲ့အချိန်အဲ့တော့ရေနံလိုတဘာဝရုပ်ကျွင်းရရတဲ့စွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထိုးဖို့စူးစမ်းတယ်စူးစမ်းနေတဲ့အထက်မှာအဲ့ပေါ်မော့ခ်ဝစ်တင်ဟမ်ကအဲ့ဒါစူးစမ်းနေနေအမှန်မထင်ဘဲနဲ့လျှက်စစ်စွမ်းအင်ကိုအများကြီးတူလောင်နိုင်တဲ့စွမ်းအင်တူလောင်မှုများတဲ့အဲ့တိုက်တေနီယမ်ဆัลဖိုက်နဲ့လစ်သီယမ်အိုင်ကွန်ပေါင်းတက်တူတမျိုးစတွေ့တယ် တွေ့တဲ့အခါမှာဒါကိုရောက်ချပြီးတော့စပြီးတော့သူတို့လေ့လာကြတာပေါ့နော်အဲ့မှာ lithium ion battery လုပ်နိုင်တယ်ဆိုတဲ့ဟာကိုစပြီးတွေ့ခဲ့တာပါနောက်ဆက်နှစ်လောက်ကြာတဲ့အခါကျတော့ပါမောက္ခ good enough က titanium and sulfide အစား titanium dioxide နဲ့ lithium နဲ့ကပို့ပြီးတော့ရက်စစ်သုံးလောင်းနိုင်မယ်ဆိုပြီးတော့သူက theory နဲ့တွက်ပြပါတယ်အဲ့ဒါကိုကြည့်ပြီးတဲ့အခါကျ1985ခုနှစ်လောက်ကြမှာဒီဂျပန်နိုင်ငံကကုမ္ပဏီတစ်ခုကဒေါက်တာယိုရှိနိုကနေပထမဦးဆုံး lithium ion battery ကိုအောင်မြင်စွာထုတ်ပြနိုင်တဲ့အတွက်ဒီပုဂ္ဂိုလ်သုံးဦးကိုရှင်းမြင်တာဖြစ်ပါတယ်အမှန်ဆိုလို့ရှိရင်ဒီ lithium ion battery နဲ့ပတ်သက်တဲ့ဟာကိုဓာတုဗေဒ Nobel ဆုပေးတင်တာကြားလာပြီ
1997မှာဈေးကွက်ထဲရောက်လာတဲ့ lithium ion battery ဟာပေါ်ပါပြီးအားသိကောင်းတယ်လို့အားလဲပြန်သွင်းလို့ရတဲ့အတွက်လက်ကင်ဖုန်းတွေ laptop တွေကနေလျှက်စစ်ကားထိနေရာတကာမှာတုံးနေကြတာပါဒါအပြင်ဒီ battery ကပြန်ပြည့်မြဲစွမ်းအင်တွေရှိကရတယ်စွမ်းအင်ပမာဏအတော်များများကိုလည်းပျောက်မသွားအောင်တင်ထားပေးနိုင်ပါတယ်
ဒီနောက်ဆုံးပေါ် lithium ion battery ဆိုလို့ရှိရင်အကြိမ်ပေါင်း 4,000 5,000 လောက်အထိကိုဓာတ်အပြန်သွင်းလို့ရပါတယ်။တွေ့တဲ့အထက်မှာရှိတဲ့ဓာတုပစ္စည်းတွေလုံးဝမပြောင်းလဲသွားဒီအထိပေါ့နော်။အကြိမ် 4,000 5,000 ဆိုလို့ရှိရင်အများကြီးသုံးလို့ရပါပြီ။ခုနောက်ဆုံးပေါ် Tesla ပေါ့နော်။ကားတစ်ခုလုံးကိုလျှက်စစ်နဲ့မောင်းတဲ့ electric vehicle ကားဆိုလို့ရှိရင်နောက်ပိုင်း lithium ion battery ကိုသုံးပါပြီ။အများကြီးထုတ်နိုင်ပြီဆိုလို့ရှိရင်တော့လျှက်စစ်ကားရဲ့ကားစီးရဓာတ်အကျလာပါသာဆိုလို့ရှိရင်နောက်ဆုံးဓာတ်စီမတုံးပဲနဲ့တစ်ရက်စစ်ပြန် charge လုပ်ပြီးတော့တုံးတဲ့ကားတွေအများကြီးပေါ်လာပါလိမ့်မယ်။ပြည်ဆိုင်ရာအာကာသစခန်းမှာလည်းကဘာအပြင်ပဲမိုင်200လောက်ရောက်သွားမယ်။ကဘာကိုပတ်နေတဲ့ဟာမိနစ်90ကြာလို့ရှိရင်တပတ်ပတ်တယ်။ဒါပေမဲ့မိနစ်90ကြာလို့တပတ်ပတ်နေတဲ့အချိန်မှာအာကာသစခန်းနဲ့နေကြာကိုကဘာရောက်သွားတယ်မိနစ်30လောက်ကပေါင်နေတဲ့နေရာပေါ့နော်။အဲ့ချိန်ကြာလို့ရှိရင်ဘက်ထရီတွေကိုတုံးရပါတယ်။ဒီနှုန်းကနီကယ်ကက်ဒမီယမ်တို့ iron battery တွေဆိုလာပြားတွေရန်နေပြီးတော့အဲ့ battery ကိုတုံးတယ်။အခုမနစ်ကစပြီး lithium iron battery ကိုစပြီးတော့တုံးပါပြီ
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ပေးမယ်။
တက္ကမြတ်တဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။အခုစနေနေ့မနက်ပိုင်းထုတ်လွှင့်ပေးတဲ့တနာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းတူမီတာ16 19နဲ့41တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ။
စီးရီးယားနိုင်ငံရှိပိုင်းကနေအမေရိကန်တပ်ဖွဲ့ဝင်အများစုကိုရုပ်သိမ်းနေပြီဖြစ်ပေမဲ့လည်းရေနံတွင်းတွင်နဲ့ရေနံလုပ်ငန်းနေရာတွေကို IS အစွန်းရောက်ဝါဒီဖွဲ့ရန်ကနေကာကွယ်ဖို့တပ်ဖွဲ့ဝင်အင်အားတိုးမြင့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေရတဲ့ဒီစီတပိုင်းဖြစ်အမေရိကန်တာဝန်ရှိသူ3ဦးလာရောက်ထွက်ဆိုဖို့အောက်ထုတော်ဒီမိုကရက်တွေကဆင့်ခေါ်လိုက်ပါတယ်။နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုရဲ့အဓိကလက်ထောက်တူဖြစ်သူ Irish Blackpool သမ္မတအင်ပြီးတော့စီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရေးရာယုံကတာဝန်ရှိသူ2ဦးဖြစ်တဲ့ယာယီညွှန်ကြားရေးမှု Russell Vault နဲ့အမျိုးသားလူမျိုးရေးအစီအစဉ်ဆိုင်ရာတွဲပဲညွှန်ကြားရေးမှူးမိုက်ကယ်ဒယ်ဖီတို့လောက်ထွက်ဆိုဖို့စုံစမ်းစစ်ဆေးမှုကိုဦးဆောင်လုပ်နေတဲ့အောက်ထုတော်ကော်မတီတွေကဆင့်ခေါ်လိုက်တာပါဒီစုံစမ်းစစ်ဆေးမှုမှာအစိုးရဖွဲ့လက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေထွက်ဆိုတာကိုထရမ့်အစိုးရကပိတ်ပင်ထားပါတယ်အဖွဲ့ဝင်18နိုင်ငံပါဥရောပသမဂ္ဂ EU တွေကနေပြည်ထောင်ငံနှုတ်ထွက်ရမယ်နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်တိုးပေးဖို့ပြည်ထောင်ငံပန်ကြားတော်ကိုသဘောတူလိုက်ပြီးဖြစ်ပေမဲ့ဘယ်လောက်ကြာကြာရက်ထပ်တိုးပေးမယ်ဆိုတဲ့ပုံမှာတော့မဆုံးဖြတ်ကြရသေးပါဘူးBrexit နောက်ဆုံးသတ်မှတ်ရဲ့အောက်တိုဘာလ31ရက်နေ့ရောက်ဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲ EU ဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးပြီးတော့အခုလိုသဘောတူလိုက်ကြတာပါ။တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးဆိုင်ရာပြည်ပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်။သဘောတူညီချက်ရဲ့ကဏ္ဍတစ်ချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိုင်နပ်အဗဒရာမန်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမင်းထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို line to meter 2 line to meter 19နဲ့ line to meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပါစေခင်ဗျာ
This program has come to you from the Voice of America, Washington.